Florida ပြည်နယ်ကိုအပြင်းနဲ့မုန်တိုင်းတစ်ခုအဖြစ်ဝင်ရောက်တိုက်ခတ်ခဲ့တဲ့ Hurricane Michael ဟာအပြော်လာနေပြီးအပူပိုင်းမုန်တိုင်းအဖြစ်နဲ့အမေရိကန်ပြည်ထောင်စုအရှေ့ပိုင်းဒေသတွေကပြည်နယ်အတော်များများမှာကြာသပတေးနေ့ကမိုးသက်ထန်စွာရွာသွန်းနေပါတယ်။မုန်တိုင်းကြောင့်အခုချိန်ထိလူ6ယောက်သေဆုံးခဲ့ပြီးဖြစ်ပါတယ်။ Hurricane Michael ဟာ Florida ပြည်နယ်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အင်အားအပြင်းဆုံးမုန်တိုင်းဖြစ်ပြီးအမေရိကန်ပြည်ထောင်စုကိုဝင်ရောက်တိုက်ခတ်တဲ့မုန်တိုင်းတွေထဲမှာတတိယမြောက်အင်အားအပြင်းဆုံးမုန်တိုင်းဖြစ်ပါတယ်။မုန်တိုင်းတန်ခံခဲ့ရတဲ့ဒေသတွေကိုကစဲဝန်ထမ်းတွေရောက်ရှိပြီးရင်သေဆုံးသူအရေအတွက်လက်ရှိတဲ့တိုးကောင်းတိုးလာနိုင်တယ်လို့အာဏာပိုင်တွေကပြောပါတယ်။အစိုးရအနေနဲ့ကစဲကူညီရေးလုပ်ငန်းတွေကိုပြင်းထန်စွာလှုပ်ဆောင်သွားမှာဖြစ်ကြောင်းဖလော်ရီဒါပြည်နယ်ကန်ယူရန်တခြားကိုမုန်တိုင်းစတင်ဝင်ရောက်တိုက်ခတ်တဲ့ဗုဒ္ဓနေ့မှာပဲပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကပြောကြားခဲ့ပါတယ်။ကစဲရေးဝန်ထမ်းတွေသူတို့လုပ်ငန်းတွေကိုကောင်းမွန်စွာလှုပ်ဆောင်နိုင်အောင်မုန်တိုင်းနဲ့ခံခဲ့ရတဲ့ဒေသတွေမှာရှိနေကြတဲ့ဒေသခံတွေအနေနဲ့လည်းမိမိတို့ရဲ့အိမ်အတွင်းမှာပဲနေပေးကြဖို့ပြည်နယ်အုပ်ချုပ်ရေးမှူးကမေတ္တာရပ်ခံထားပါတယ်။